အမေရိကန်နိုင်ငံရေးဌာနကမြောက်ကိုရီးယားမူဝါဒဆိုင်ရာထုတ်ပြန်ချက်နဲ့တန်မာတီဂျိုးဆက်ဗျွန်ဟာဇူလိုင်၁၇ရက်နေ့ကနေ၁၇ရက်နေ့အထိထွက်ခွာမယ့်ခီးစဉ်တစ်ခုအတွင်းမြန်မာနိုင်ငံကိုလာဖို့ရှိပါတယ်။သူဟာစင်ကာပူနိုင်ငံကိုအရင်သွားအောင်မှာဖြစ်ပြီးအဲဒီကနေမှတစ်ဆင့်မြန်မာနိုင်ငံကိုလာမယ်ကြောင်းဇူလိုင်၅ရက်ရက်စွဲနဲ့အမေရိကန်နိုင်ငံရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံကိုဘယ်နေ့ရောက်မယ်ဆိုတဲ့အတိအကျချက်ကိုတော့ဖော်ပြမထားပါဘူး။မြန်မာနိုင်ငံခီးစဉ်တွင်မြန်မာစစ်အုပ်ဖွဲ့အစီအမြင်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမယ်လို့ဖော်ပြထားပါတယ်။ဘာတွေဆွေးနွေးမယ်ဆိုတဲ့အသေးစိတ်ကိုလည်းဖော်ပြမထားပါဘူး။တမ္မာကြီးရုံးဟာအခုနိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်2010ပြည့်နှစ်နိုဝင်ဘာလ13ရက်နေ့ကနေအကြေကျိုးကနေပြန်လွတ်လာပြီးတလားတော်မပြည့်သေးတဲ့အချိန်တွင်ဒီဇင်ဘာလ10ရက်နေ့မှာဒေါက်တာဆန်းစုကြည်နဲ့လာတွေ့ခဲ့တဲ့ပထမဆုံးသောအစ်စ်နှင့်အမေရိကန်တန်တမန်ဖြစ်ပါတယ်။အဲဒီချိန်ကသူဟာအမေရိကန်နိုင်ငံသားဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုလက်ထောက်နိုင်ငံသားဝင်ကြီးဖြစ်မြန်မာနိုင်ငံလျှောက်ကြကြီးစဉ်နောက်ဆုံးနေမှာဒေါက်တာဆန်းစုကြည်နဲ့တွေ့ခဲ့တာပါ။တကောင်တော့တစ်ဆက်တစ်ခုနဲ့မေလ18ရက်နေ့ကနေ20ရက်နေ့ထိသုံးရက်ကြာကြီးစဉ်တစ်ခုနဲ့ထပ်လာခဲ့ပါသေးတယ်။အဲဒီအချိန်ကလည်းဒေါက်တာဆန်းစုကြည်နဲ့ဒုတိယကြိမ်တွေ့ဆုံဆွေးနွေးခဲ့ပါသေးတယ်။အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံကြားပုံမှန်ဆက်ဆံရေးပြန်တည်ဆောက်ဖို့ကြိုးပမ်းမှုတွေမှာတမ္မာကြီးယွန်းဟာအဓိကအခန်းကဏ္ဍကနေပါဝင်ခဲ့တယ်လို့ညင်ကြတာရှိပါတယ်။